မြန်မာအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေကိုဒီသတင်းပတ်တဲ့စတင်အကောင့်ထဲပေါ်နေပြီးမနက်ဖြန်မှာရခိုင်ပြည်နယ်ကိုတွားရောက်ကြဖို့ရှိပါတယ်လူအခွင့်အရေးဆိုင်ရာသုံးသပ်သူတွေကတော့ဒီကော်မရှင်ရဲ့တွေ့ရှိချက်တွေဟာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့တင်ပြထားတဲ့အချက်တွေကိုပြန်လည်ခြေပနိုင်ဖို့ခက်ခဲနိုင်ကြောင်းသုံးသပ်တာတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကတင်ပြမှာပါ
ဟုတ်ကဲ့ပြီးခဲ့တဲ့နှစ်ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့နောက်အစိုးရလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့ဆိုတဲ့ဆွတ်ဆွဲမှုတွေကိုစစ်ဆေးဖို့အတွက်ဖွဲ့စည်းလိုက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေကိုဒီရက်ပိုင်းအတွင်းမှာစတင်နေပြီဖြစ်ပါတယ်ကော်မရှင်ကလက်ရှိစတင်ဆောင်ရွက်နေတဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကဒုတိယဝန်ကြီးဦးစိုးအောင်ကအခုလိုပြောပါတယ်
လုပ်ငန်းတွေရတော့စနေပြီလေဒါဒီဘက်ကလုပ်ငန်းတွေစတယ်လို့ပြောအောင်ပါပေါ့နော်အခုဒီမှာဒီနိုင်ငံတော်တိုင်ပင်ခံနဲ့တွေ့တယ်နောက်ပြီးတော့ဝန်ကြီးကျော်ချင်းဆွေနဲ့လည်းတွေ့တယ်နောက်ပြီးတော့ကျွန်တော်တို့ဒီတက်မတော်နဲ့လည်းတွေ့တယ်နောက်ကျွန်တော်တို့ဒီရခိုင်နဲ့ပတ်သက်ပြီးဆောင်ရွက်နေတယ်ကျွန်တော်တို့ဝန်ကြီးဌာနတောင်ရှိရည်နဲ့လည်းတွေ့တယ်ပေါ့နော်ဆိုတော့ဒါလုပ်ငန်းစနေတာပေါ့တွေ့ပြီးရပြင်ဖို့နက်ဖန်ရခိုင်တော့လည်းစီစဉ်နေတာစီစဉ်ထားပါတယ်ဒါသူတို့ကဟိုဒါပထမအကြိမ်သွားမှာပေါ့နော်ဒီလိစာကြီးကတော့ဆက်လက်ဆောင်ရွက်အောင်မယ်ဒီစာကြီးဖြစ်ပါတယ
်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖိလစ်ပိုင်နိုင်ငံကဒုနိုင်ငံခြားရေးဝန်ကြီးဟောင်းတာမတ်ကြီးရိုဆာရီယိုမေနာလိုကုလသမဂ္ဂဆိုင်ရာဂျပန်အမြဲတမ်းကိုယ်စားလှယ်ဟောင်းတာမတ်ကြီးကင်ဆိုအိုရှိမာနိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာခုံရုံးဥက္ကဋ္ဌဟောင်းဦးမြသိန်းနဲ့ UNICEF နဲ့ကုလသမဂ္ဂဝန်ထမ်းကောလိပ်ကျောင်းအုပ်ကြီးဟောင်းပမောက်ခဒေါက်တာအောင်ထွန်းသက်တူနဲ့ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်ကော်မရှင်ဟာဒီကနေ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးဗုဒ္ဓဦးနေကတော့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးကျော်တင့်ဆွေဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းတို့နဲ့တွေ့ဆုံခဲ့ပါတယ်ကော်မရှင်ရဲ့လုပ်ငန်းစတင်ချိန်ဟာကုလသမဂ္ဂကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့ရာရှိကြီးတွေမှတာဝန်ရှိတယ်ဆိုပြီးနိုင်ငံတကာရာဇဝတ်တရားရုံးမှတရားစွဲဖို့အထိတောင်းဆိုထားခြင်းလည်းဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုမူလကတည်းကအတိမတ်ပြုလက်မခံတဲ့အကြောင်းနဲ့အစိုးရခန်းစားပါဖော်ပြချက်တွေကိုလည်းလက်မခံကြောင်းတုံ့ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတဲ့မွတ်စလင်ဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်သုံးနှုန်းတာကိုအတိအမှတ်မပြုတယ်လို့ပြည်တွင်းမှာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်ဟာလည်းဘယ်မလိုက်ပဲလွတ်လွတ်လပ်လပ်လှုပ်ဆောင်နေတဲ့အဖွဲ့အစည်းဖြစ်တယ်လို့ပြောဆိုထားတာပါလူခွင့်ရေးအဖွဲ့တစ်ခုဖြစ်တဲ့ညီမြချင်းမြန်မာအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းကဒီအခြေအနေတွေအပေါ်အခုလိုသုံးသပ်ပါတယ
်မြန်မာအစိုးရကနေဖွဲ့စည်းပြီးတော့ခန့်အပ်ထားတဲ့စုံစမ်းစစ်ဆေးကော်မရှင်ကစတင်လှုပ်ဆောင်နေတာတွေ့ရပါတယ်အမှန်တော့အချိန်မှန်းရပြောမယ်ဆိုတော့နောက်ကျနေတဲ့သဘောမျိုးဖြစ်နေတယ်။အရင်ကတူပေါင်းဆောင်ရွက်မှုတွေဒါစုဆောင်ခဲ့မယ်။နိုင်ငံတကာရဲ့စုံစမ်းစစ်ဆေးမှုကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ရဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်ကိုပူးပေါင်းဆောင်ရွက်မှုကလုပ်မယ်ဆိုရင်ကျွန်တော်ဒီမှာလည်းဖွဲ့စည်းရမလို့ဘူး။ခုနကထပ်ပေါ်တဲ့ report တွေနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့ပူးပေါင်းမှုရှိပါတယ်ဆိုရဲအမြင်မျိုးရရှိသွားမယ်။အခုကထပ်ပြီးတော့မှကိုယ့်ရဲ့နိုင်ငံကဖွဲ့ထားတဲ့စုံစမ်းစစ်ဆေးကော်မရှင်သွားမယ်ဆိုရင်တစ်ခါကဝေးရန်ကြီးသွားပြီဒီဘက်ကတွေ့ရှိချက်တွေကခုနကတွေ့ရှိထားတဲ့အချက်တွေကိုပြန်လည်တွေ့ချိပါနိုင်မှုတော့အေရာနေသွားပြီလို့ကျွန်တော်ထောက်ပြချင်ပါတယ
်မြန်မာအစိုးရကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်အပေါ်နိုင်ငံတကာကအာမရတာတွေရှိနေတယ်လို့ကုလသမဂ္ဂလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့မြန်မာနိုင်ငံဆိုင်ရာအချက်လက်ရှာဖွေရေးအဖွဲ့ကတင်ပြတဲ့အစီရင်ခံစာကိုတုံ့ပြန်ဖို့ဆိုရင်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တင်ကြောင်းလဲဥအောင်မျိုးမင်းကဆက်လက်ပြောပါတယ
်အခုဖွဲ့ထားတဲ့စုံစမ်းရေးကော်မရှင်ကိုအာမရတာတွေတချို့ကစောတကတက်တာရှိနေတယ်အဲ့တော့ဒီအားနဲ့တွေမလုံလောက်ပဲနဲ့ဒါနဲ့ပြန်တုံ့ပြန်မှုတွေမကဘဲနိုင်ငံတကာကတောင်းဆိုနေတဲ့လွတ်လပ်ပြီးတော့အမှန်တရားကိုဖော်ထုတ်နိုင်တော့တာဝန်ရှိမှုကိုဖော်ထုတ်နိုင်တဲ့ရန်နီယာနဲ့မှာပူပေါင်းခြင်းကအကောင်းဆုံးတာဖြစ်ပါလိမ့်မယ်ခင်ဗျ
ညီမြချင်းမြန်မာအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းပြောဆိုသွားတာပါကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာပါအချက်လက်တွေကိုအလေးထားဖို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်အတွင်းကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးရိမ်မကင်ဖြစ်မိတဲ့အကြောင်းနဲ့ပြည်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးရမယ်ဆိုပြီးပြောဆိုထားကြောင်းပါခင်ဗျာ။
ကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့ရေဘေးအခြေအနေကိုပြောပြခြင်းပါတယ်ပဲခူးတိုင်းတောင်ကူခရိုင်စွာချောင်းရေလောင်တမန်ကျိုးပေါက်ပြီး ရန်ကုန်မန္တလေးအမြန်လမ်းမိုင်တိုင်160ကျော်မှာရေလွှမ်းမိုးသွားတာကြောင့်လူ5000ကျော်ရေပေးတင်ခဲ့ရကြောင်းတာဝန်ရှိသူတွေကပြောပါတယ်ရေလွှမ်းမိုးမှုကြောင့်လူတဦးသေဆုံးပြီးပိတ်မိနေသူတွေရှိနေသေးပဲဖြစ်တယ်လို့ဒေသခံတွေကပြောပါတယ်ကြာသာပတိနေ့မနေ့ပိုင်းဒီကယ်ဆယ်ရေးစခန်း50ကျော်ဖွင့်ထားရပါတယ်ရေပေးတင်နောက်ဆုံးအခြေအနေကိုတော့ VOA သတင်းတော့မတ်မေခစူးစီးတင်ပြထားပါတယ်
ရေလုံတမန်ရေပိုလဲကျုပ်ပဲ့သွားတဲ့အကျိုးဆက်ကြောင့်လက်ရှိမှာစွာချောင်းကိုဖြတ်ကူးထားတဲ့တံတားတချံမြေအောက်ကိုတပေခွဲလောင်နှိမ့်ချသွားခဲ့တယ်လို့အမြန်လမ်းမိုင်းနှစ်ခုလုံးပျက်စီးမှုတွေရှိခဲ့တာပါဒီလိုပျက်စီးခဲ့မှုတွေအပေါ်ဆောက်လုပ်ရေးဝန်ကြီးဌာနဘက်ကအမြန်ဆုံးပြန်လည်ပြင်ဆင်နေပြီးလက်ရှိမှာတော့ရန်ကုန်မန္တလေးလမ်းဟောင်းပိုင်းဘက်ကအရင်ကလိုပြန်လည်သွားလာနေရပြီလို့ဒေသခံတွေကတော့ဆိုပါတယ်လက်ရှိရန်ကုန်မန္တလေးအမြန်လမ်းမှာတော့ကားငယ်တွေနဲ့ကုန်မပါတဲ့ကားတွေကိုပဲဒီနေ့နေကင်းပိုင်းအထိသွာလာခွင့်ပေးထားတာပါကုန်တင်ကားတွေပါသွာလာနိုင်ဖို့ဆောင်ရွက်နေတယ်လို့စောက်လုံရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးဟန်စောကသတင်းထောက်တွေကိုပြောပါတယ
်ဒီရင်သွာလာမှုမပြည့်အောင်ဘေးဒီထိုးပေးပါမယ်ဘေးဒီရတော့ကသူတို့အလုံးဘေးလေးရထိုးပါမယ်စင်းတက်ကအဆင်ပြေအောင်စင်းတက် ramp ပတ်ချက်ထိုးပေးရကိုသူတို့ထိုးရတော့ကျွန်တော်တို့ဒီညဥပန်းတော့ပြည့်ပြတော့မှန်းပါတယ်ပန်းပြီးလို့ချင်းပြည်တယ်ကျွန်တော်တို့ကအလုံးသူပြီးလို့ရှိရင်သူဒီရီတံပေါင်းနေရဝိတ်ကြရတက်လာတယ်တက်လာတဲ့အတွက်နောက်သွားလာမဲ့ရင်တွေရဝိတ်တွေလည်းရှိမှအတွက်လုတ်တက်စီရင်လုံးပဲလုတ်တက်လုတ်ပြီးတော့မှအောက်မှာဒီတိုင်ရဟိုနှိမ့်ချမှုရှိလားမရှိလားအားလုံး check လုပ်လို့ရှိရင်တော့ကျွန်တော်တို့မနေ့သတော်ပိုင်းဖြစ်ဖြစ်ပေါ့လေအဲ့လောက်ကျွန်တော်တို့ဒီဘက်ကနေပြီးတော့ကားလေးတွေစားတော့ပြီလို့အလုပ်တော့စီမံချက်လုပ်တော့ဒီဘက်အပေါ်ဘက်ကလည်းချင်းကလမ်းအနေနဲ့အောက်ဆင့်တော့စားတော့တော့အဲ့ဒါလည်းအခုကြောက်ကြီးရဖြစ်ပြီးတော့အမြန်ပြင်းနေပါလေ။ပြီးတော့အဲ့ဘက်ကနှစ်လမ်းတစ်ခါလည်းသွားလို့ရအောင်သူတို့အဲ့ဒါလည်းအမြန်ဆုံးလုပ်နေပါလေ။ဒီရက်နေ့အတွက်ပေါ့လေ။ဒီအားလုံးဘာလဲလာရေးပူပြီးတော့အဆင်ပြေသွားမယ်လို့ဆိုတော့
ရေကြီးမှုအကျိုးဆက်အရာလက်တလုံးမှာလူပေါင်း5000ကျော်ရေပေးကြုံတွေ့နေရတယ်လို့ဒီကနေ့မနက်ပိုင်းသတင်းတွေအရာကယ်ဆယ်ရေးစခန်း50ကျော်ဖွင့်ထားရတယ်လို့လူမှုဝန်ထမ်းနဲ့ကယ်ဆယ်ရေးဝန်ကြီးဌာနကညွှန်ကြားရေးမှုတော်ဖြူလဲလဲထုံကပြောပါတယ
်ဒီနေ့မနေ့အမားတို့သိရတာကတော့စက္ကန့်စုစုပေါင်း52ခုရှိတယ်တဲ့ကျွန်မသူကရေတာရှည်ရှိတယ်တောင်ငူရှိတယ်ပေါ့နော်ဒါပေမဲ့အဲ့ဒါအခုနည်းနည်းထပ်တိုးမဲ့ခြေနေတော့ရှိတယ်ထင်တယ်တောင်ငူဆိုရင်နည်းနည်းထပ်တိုးတယ်ညီမရဲ့တောင်ငူကမနေ့ကရတာ4000ကျော်လှူရေလေအခုဆိုလို့ရှိရင်1000ကျော်လို့တော့သိရတယ်အပြောင်းလဲတွေတော့ရှိနေမယ်ညီမဒီလားမြေပြင်မှာခြေနေရတယ်ဟုတ်အမားတို့ကတော့အမားတို့ဝန်ကြီးဌာနလက်တလို့ဆိုတော့စံရိတ်ခါဖို့ထောက်ပံ့လိုက်တယ်ညီမရဲ့
စွာချောင်းရေလောင်တမန်ဟာလက်ရှိခြေနေမှာတော့စိုးရိမ်စရာမရှိတော့ပေမဲ့လမ်းပန်းဆက်သွယ်ရေးကတော့အခက်အခဲရှိနေသေးတယ်လို့ရေကြီးမှုကြောင့်ပိတ်မိနေတဲ့နေရာတွေမှာရိတ်ခါအခက်အခဲတွေရှိနေသေးလို့စွာမြို့ဒေသခံတဦးဖြစ်တဲ့ကိုလင်ကပြောပြပါဗျ။တ
ိုင်းဒေသကြီးအစိုးရဖွဲ့ရတော့ဆန်တို့ဘာတို့တော့အခုညွန့်နယ်ထွေအုပ်ကိုပို့တယ်လို့ဘယ်ကတော့တော့တင်ရတယ်ပေါ့။အခုလက်လမ်းမီရဲ့ရွာတွေကိုအရင်ဆုံးသူတို့ပူဇော်ပေးနေလိုက်ပို့တယ်တို့ပဲမလို့လည်းရှုပ်ခုရှုပ်နေရနာမဆက်သွေးသွားလာခက်ခဲတဲ့ရွာကြီးရှိတယ်ရှုပ်လုံးလုံးမရောက်သေးတဲ့ရွာကြီးလည်းရှိတယ်ပေါ့ခုလုံးတွေကတော့အင်းနဲ့အတိုက်လုံလာတော့တက်မလို့သားတွေပဲလက်တတော်ထီအောင်တော့ဒီအထောက်ပံ့ကတော့ဒီဒေသခံတွေပြီးတဲ့ထမင်းတုပ်လေးတွေရေတပ်မှုလေးတွေတော့ပဲရသေးတယ်
ရေလွှမ်းမိုးမှုကြောင့်ရန်ကုန်မန္တလေးရထားလမ်းပိုက်မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပြီးရန်ကုန်နေပြည်တော်ရန်ကုန်မန္တလေးပြည်ဆွေတဲ့ယထားတွေကိုခိတရနာထားရပါတယ်ဒေတာကန်တဦးဖြစ်တဲ့ကိုလွင်ကတော့ယထားလမ်းမိုင်းအခြေအနေနဲ့ပတ်သက်လို့အခုလို VOE ကိုပြောပြပါတယ
်ဒီယထားလမ်းမိုင်းပြုပြီးအဖွဲ့ကြီးကဒီဟွာပေါ့အဆန်လမ်းကိုသူတို့အဓိကဦးစားပေးပြီးလုပ်ပါဒီအဆန်လမ်းမိုင်းကိုဦးစားပေးပြီးလုပ်ရမှာဆိုတော့သူက9လောက်တော့ကြာမယ်လို့သူတို့ခန့်မှန်းထားတယ်နောက်တစ်ခုကဟိုဘက်ကျတော့နေပြီးတော့ရန်ကုန်အဆောင်လမ်းကျတော့သူကလမ်းမမြေသားတွေပါမြေသားတွေရောကြောက်တယ်ရောဘာမှမရှိတော့ဘူးအရေးကြမှာသူကလုပ်ငန်းမြေသား6မှာ